ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးသုဒ္ဓအစည်းအဝေးမှာချုပ်ဆိုမဲ့ပြည်ထောင်စုသဘောတူစာချုပ်ပါအချက်တွေကိုအစိုးရနဲ့အပြည့်ရတိုင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေ10ရက်နေ့ကနေ12ရက်နေ့အထိ3ရက်ကြာဆွေးနွေးခဲ့တာပါဒီချုပ်ဆိုမဲ့ပြည်ထောင်စုသဘောတူစာချုပ်မှာ NCA အကောင့်ထဲဖော်မှုဆိုင်ရာမူပေါင်းသဘောတူညီချက်2020ပြည့်ရွေးကောက်ပွဲနောက်ပိုင်းအစင်းလိုက်လုပ်ငန်းစဉ်နဲ့အကောင့်ထဲပေါ်မှုနောက်ဒီမိုကရေစီနဲ့ဖက်ဒရယ်တည်ဆောက်ရေးဆိုင်ရာအခြေခံမူလမ်းညွှန်ဆိုပြီးအပိုင်း၃ပိုင်းနဲ့ဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။ဗိုလ်တူးနေကပြီးဆုံးသွားတဲ့ဆွေးနွေးပွဲမှာအပိုင်း၃ပိုင်းပါအချက်တော်တော်များများကိုညှိနှိုင်းနိုင်ခဲ့တာကြောင့်ရလတ်ကောင်းတွေရခဲ့ကြောင်း EAO အဖွဲ့တွေရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးကအခုလိုပြောပါတယ်
။ဒါပိုင်းတက်မှာဆိုကျွန်တော်တို့15ချက်ရရှိပြီးတော့အပိုင်းနှစ်မှာဇယားတစ်ကိုရရှိပါတယ်ဇယားနှစ်ကဆက်လက်ဆွေးနွေးဖို့အတွက်ကျွန်တော်တို့မှတ်ချက်ရှိပါတယ်သဘောတူထားတယ်အပိုင်းသုံးမှာဆိုရင်ကျွန်တော်တို့တက်ကူဆိုရင်ဒီသဘောတူညီချက်၅ချက်ရှိပြီးတော့ကျန်တဲ့သဘောတူညီချက်ကိုလည်းဆက်လက်ဆွေးနွေးနိုင်အောင်ဒါကျွန်တော်တို့ဒါသဘောထားရှိပါတယ်ခင်ဗျာဒီ၃ချက်ကိုကျွန်တော်တို့ရရှိခဲ့ပါတယ်နောက်တော့ GICS ရဲ့ဘာလဲသွားဖို့လဲကျွန်တော်တို့သဘောတူထားချက်ရှိပါတယ်ခင်ဗျာဒီရလက်ကကျွန်တော်တို့ရဲ့ဒီအလုပ်ငန်းနှိမ့်နိုင်ရဖွဲ့လောက်ရကဆိုရင်တက်လက်ကောင်းတယ်တူတောင်းမှုရှိရလို့ပြောရပါတော့ခင်ဗျာ
ဆွေးနွေးပွဲအပိုင်း၃ပိုင်းအနက်ကအပိုင်း၁ NCA အကောင့်ထဲပေါ်မှုဆိုင်ရာမူပေါင်းသဘောတူညီချက်မှာဆိုရင်အချက်၅ချက်ပါဝင်ပြီးအားလုံးသဘောတူခဲ့သလိုအပိုင်း၂2020ပြည့်ရွေးကောက်ပွဲနောက်ပိုင်းအစင်းလိုက်လုပ်ငန်းစဉ်နဲ့အကောင့်ထဲပေါ်မှုမှာဇယား၁နဲ့ဇယား၂ရှိတဲ့အနက်ကဇယား၁ကိုညှိနှိုင်းနိုင်ခဲ့တာပါအပိုင်းသုံးဒီမိုကရေစီနဲ့ဖက်ဒရယ်တည်ဆောက်ရေးဆိုင်ရာအခြေခံမူလမ်းညွှန်မှာဆွေးနွေးချက်၈ချက်အနက်က၅ချက်ကိုညှိနှိုင်းနိုင်ခဲ့တာဖြစ်ပါတယ်။ညီလာခံပြီးဆုံးပြီးနောက်ပိုင်းဆက်လက်ဆွေးနွေးဖို့ကြံရှိနေတဲ့အချက်တွေထဲမှာတော့အပိုင်းနှစ်ပါလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းမှုဆိုတာနဲ့အပိုင်းသုံးပါပြည်နယ်နဲ့တိုင်းဒေသကြီးတွေရဲ့ Constitution ရေးဆွဲဖို့ဆိုတာတွေပါဝင်ပါတယ်။ဒီအချက်တွေနဲ့ပတ်သက်ပြီးလက်ရှိဆွေးနွေးထားချက်တွေကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေးကအခုလိုပြောပါတယ
်။ NCA လမ်းပြမြေပေါ်မှာကျွန်တော်ပါတယ်။လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းဟိုညှိနှိုင်းဆွေးနွေးမယ်။ကျူတင်ဆောင်ရွက်ဖွဲ့ရတွေဆောင်ရွက်မယ်။နောက်ချက်ကတော့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းနဲ့ပတ်သက်ပြီးတော့အကောင့်တွေပေါ်ဆောင်ရွက်တာပါမယ်ဆိုအဆင့်နှစ်ဆင့်ပါ။အဲ့အဆင့်နှစ်ဆင့်အတိုင်းကျွန်တော်တို့ကလက်ခံတယ်။ဒါပေမဲ့အသေးစိတ်ကိုဆက်သွားဖို့လိုတယ်။အခုကလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းဆိုတာလက်ခံတယ်။ကျွန်တော်ပြောတဲ့ညီတိုင်းဆွေးနွေးခြင်းနဲ့ကြိုတင်ဆောင်ရွက်ဖွဲ့ရများဆောင်ရွက်ခြင်းဆိုတဲ့အထိရောက်သွားပြီ။အောက်ကအသေးစိတ်သွားမယ်ဟာကျွန်တော်တို့ဆက်ဆွေးနွေးဖို့လိုနေတယ်။အဲအဲ့ဒါတော့ဇယားနေ့ထက်မှရောက်သွားတယ်။ဇယားနေ့ထက်မှဆိုဆက်ဆွေးနွေးရမယ့်အပိုင်းတွေကျွန်တော်တို့ထားခဲ့တယ်။ဒါပေမဲ့ခေါင်းစဉ်တစ်ခုတော့သဘောတူသွားပြီပေါ့နော်
။ပြည်နယ်နဲ့တိုင်းဒေသကြီးတွေရဲ့ Constitution ရေးဆွဲရမှာဘယ်သူကရေးဆွဲမလဲ၊ဘယ်လိုတည်ပြုမလဲ။နောက်ပြည်ထောင်စုနဲ့ပြည်နယ်ဘယ်လိုအာဏာခွဲဝေမလဲ။ပြည်နယ်နဲ့ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေကိုကန့်ညီမှုရှိမရှိကိုဘယ်လိုသုံးသပ်မလဲစတဲ့အသေးစိတ်အချက်တွေကိုအချိန်ယူဆွေးနွေးဖို့လိုအပ်တာကြောင့်နောက်တက်လာမယ့်အစိုးရနဲ့ဆက်လက်ဆွေးနွေးဖို့ချန်လတ်ထားခဲ့ကြောင်းဦးစော်ထေးကထည့်သွင်းပြောကြားပါတယ်။လက်ရှိပြီးဆုံးသွားတဲ့ဆွေးနွေးပွဲကရရှိတဲ့အချက်တွေကိုတော့ဒီကနေ့ကျင်းပမယ့် JICM ခေါ် NCA အပြည့်ရဲ့စာချုပ်အကောင့်ထဲပေါ်မှုဆိုင်ရာညှိနှိုင်းအစည်းအဝေးမှာအတည်ပြုမှာဖြစ်ပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးသုဒ္ဓအစည်းအဝေးကိုတော့ဒီလ19ရက်ကနေ21ရက်အထိ3ရက်ကြာကျင်းပသွားမှာဖြစ်ပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။